နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ Riders တည်င်းတောင်နှစ်ဦးကိုဒီကနေ့တရားရုံးထုတ်ခဲ့ပါတယ်။ရခိုင်ပဋိပက္ခအရေးလျှို့ဝှက်ချက်အချက်အလက်စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိမှုနဲ့တရားစွဲခံရတဲ့သတင်းထောက်တွေကတော့သူတို့အနေနဲ့ကျင့်ဝတ်နဲ့အညီသတင်းရေးသားဖော်ထုတ်ခဲ့တာဖြစ်တယ်လို့ခြေပပြောဆိုပါရယ်မတ်သိငီထိုက်စုစည်းတင်ပြထားပါရယ
်တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပဋိပက္ခနဲ့ဆိုင်တဲ့မြန်မာစိုးရရဲ့လျှို့ဝှက်အချက်အလက်စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိမှုနဲ့ Writers သတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုဦးတို့ကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ပါတယ်။ဒီကနေ့ရုံးထုတ်အားဆိုရင်32ကြိမ်မြောက်ရုံးထုတ်လည်းဖြစ်ပါတယ်။တရားရုံးမှာစစ်မေးခံရတဲ့အခြေအနေကိုတရားရုံးကအထွတ်မှာ Writers သတင်းတောက်ကိုဝါလုံးကအခုလိုပြောပါတယ်
။ဒီအင်းနေကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေချိုးဖောက်မှုကိစ္စတွေလူသတ်မှုကိစ္စတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကရေးခဲ့တယ်ပေါ့နော်။ဆိုတော့ဒီအခြေအနေမှာကျွန်တော်တို့စစ်ကြောရေးကာလတုန်းကစစ်ဆေးခဲ့တဲ့ဟိုစစ်စေးရာရှိတွေလိုမျိုးပဲအခုဒီပြေလိုရှိနေဘက်ကလည်းပဲအာမင်းတို့ဒီသတင်းတွေကိုဟိုရေးခဲ့တယ်မင်းတို့လက်ထဲကဒီလိုစာရိုက်တွေတွေးခဲ့တယ်ဆိုတာကမင်းတို့ရဲ့အချင်းစာရိုက်တာကိုဖော်ပြနေတယ်ဆိုတဲ့ပုံစံမျိုးတွေမေးတယ်ပေါ့လေ
အင်းဒီရွာမှာမွတ်စလင်ဆဲဦးကိုအစုလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီးဒီဇင်ဘာလ18ရက်နေ့မှာမြမတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါအဲ့ဒီနောက်တက်တွင်းစုံစမ်းစစ်ဆေးမှုနဲ့ပါဝင်ပတ်သက်သူတချို့ကိုအရေးယူခဲ့ပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်မြောက်ပိုင်းပြည်ပခအတွင်းမောင်တော်မြို့နယ်အင်းတင်ရွာမှာမွတ်စလင်ရိုဟင်ဂျာ၁၀ဦးအစုလိုက်တပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်မှုဟာသတင်းသမားကျင့်ဝတ်နဲ့ညီတယ်လို့ဖန်စီကန်သတင်းတောက်ကခြေပပါတယ်။ဒါပေမဲ့ဆွဆွဲသူတို့ဘက်ကတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုလို့ဆွဆွဲထားတာပါဖန်စီကန်သတင်းတောက်ကိုဝါလုံးကအခုလိုပြောပါတယ်။
ကျွန်တော်တို့ကဒီအင်းနေဖြစ်ပြနေပတ်သက်ပြီးတော့သတင်းတွေကိုမရေးစေချင်ဘူး။တော့မပေါ်ပြစေချင်ဘူးဆိုတဲ့ဟာမျိုးတွေအများကြီးကျွန်တော်တို့ခံစားရတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့အဓိကဘာပြောချင်လဲဆိုတော့ဒီသတင်းသမားတယောက်ကသတင်းသမားရဲ့တာဝန်ကိုကျွန်တော်တို့ဆောင်ရွက်တာပေါ့နော်။သူသဖြင့်ဒီလိုမျိုးတရားဥပဒေချိုးဖောက်တဲ့ကိစ္စကိုသာလစ်လျူရှုခဲ့မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့သတင်းသမားတာဝန်မကြေပွန်အောင်ရောက်ပါတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ဟိုတရားဟိုသတင်းကိုသတင်းတိုင်းကျွန်တော်တို့ရေးခဲ့တာပေါ့။
Writer သတင်းတောင်တို့ကိုဖန်စီထိမ့်သိမ်းထားတာအခုဆိုရင်9လရှိပြီဖြစ်ပါတယ်။သူတို့ကိုဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေအတိုင်းအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခရင်တော့ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ကျခံရနိုင်တာလည်းဖြစ်ပါတယ်ရှင်။